Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရလားခင်ဗျာ BW American တိုင်းရဲ့2019ခုနှစ်မေလ2ရက်ဇာတာပတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေတိုင်းလူမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗင်နီဇွဲလားတက်ကန်ခေါင်းဆောင်ကဒီနေ့ဆက်မဲ့ဆန္ဒပြလှုပ်ရှားမှုကနေထူထူသဖိတ်ထိဆင်းနေသွားမယ့်အကြောင်းပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးရဲ့လက်ထောက်ဝန်ကြီးဒေးဗစ်ဟေးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဒီနေ့မှာတော့ရခိုင်ပြည်နယ်ကိုသွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှုနဲ့တူညီပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဤရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ကြောက်တန်းရွာမှာဒီဒီမနက်ပိုင်းစောပိုင်းမှာတော့ပြစ်ခတ်မှုကြောင့်တိုက်ဆုံမှုတွေရှိခဲ့ပါတယ်
။ညတနားရမှာပါ။တန်းစီစီပြစ်တယ်လို့ဆောက်တယ်၊ဆောက်တယ်ကဒီပြင်းတယ်။ဘာမှမဖြစ်စင်းတယ်လို့ကသူကပြစ်တတ်တာ
။ဒီအကြောင်းနဲ့အတူအမေရိကန်လက်ထောက်နိုင်ငံသားကြီးဝင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်တခါကပ္ပသတင်းလွတ်လပ်ခွင့်နေ့အစီရင်ခံစာအကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးပါအောင်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံမှာယာယီသမ္မတအဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဝါဂွာဒိုကဒီနေ့စတင်မဲ့ဆန္ဒပြလှုပ်ရှားမှုကနေထူထူသဖိတ်တရက်ထိဆင်နွှဲသွားမယ်ကြောင်းပြောဆိုလိုက်ပါတယ်။လူလူအောင်ချမှုနဲ့သမ္မတနီကိုလတ်မာဒူရူအစိုးရကိုယာယီကနေအမြန်ဆုံးဖယ်ရှားနိုင်မှုအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်တာပါ။ကာကတ်မြို့တော်ကလမ်းနေပေါ်မှာနှစ်ရက်ကြာဆန္ဒပြဝဲတွေအတွင်းမှာတော့အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေနဲ့လူကြီးတွေတပ်ဖွဲ့တွေကရုံးရင်းဆက်ခတ်တွေလည်းဖြစ်ပွားခဲ့ပါတယ်။စစ်တပ်ကကောင်းဆောင်တွေပဲပြောင်းလာကြဖို့အတိုက်ခံကောင်းဆောင်ရဲ့တိုက်တွန်းချက်ကိုလည်းတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။တိုင်ပြည်မှာငွေကြေးဖောင်းပွားမှုတွေအစမတန်ကြီးထွားနေတာအစားအသောက်လောင်းစားစီးပွားနဲ့လက်ဆွေမီပြတ်တောက်မှုတွေကြောင့်တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေကလည်းတိုင်ပြည်ကထွက်ပြေးနေကြရတာပါ။အတိုက်ခံတွေထိချုပ်ထားတဲ့လွတ်တော်ဥတာဝါခွဲတို့ကတော့ပြည်ခရိုင်နဲ့ဒီဇင်ဘာလနဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့အတွက်သမ္မတမာရူဟာတရားမဝင်မှုဆိုပြီးခြေရန်ဥတွေပါပြတ်တန်းချက်အရယာယီသမ္မတဖြစ်ကြေညာထားတာဖြစ်ပါတယ်။
2016အမေရိကရွေးကောက်ပွဲမှာဝင်နှောက်ယှက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယိုရဲ့တာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိအစီရင်ခံစာနဲ့ပတ်သက်တဲ့အောက်လွှတ်တော်ဌာနပွဲကိုတရားသူကြီးချုပ်ဝီလျံဘာမတက်တော်ပေမဲ့ဌာနပွဲကိုဒီကနေ့ဆက်လုပ်သွားမှာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီဌာနပွဲမှာတရားသူကြီးချုပ်ဘာကလာရောက်ထွက်ဆိုဖို့အရင်ကစီစဉ်ထားပေမဲ့ပုတ်ထူးနေ့ညနေကမှမလာဖြစ်တော့ဘူးလို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ကော်မတီအမှုဒဏ်တွေကိုကော်မတီဥက္ကဋ္ဌကမေးခွန်းမေးခွန်းပြုတာဟာမသင့်တော်ဘူးလို့တရားရေးဌာနကပြောကြားပါရယ်ကော်မတီဝင်တွေရဲ့ဓာတ်ရိုက်မေးခွန်းတွေကိုတော့တရားသူကြီးဘာကဖြေဆိုဖို့လိုလားတယ်လို့လည်းတရားရေးဌာနကပြောပါရယ်ဈာနာပွဲမှာကော်မတီဝင်40ယောက်စီကတယောက်ကို5မိနစ်စီမေးခွန်းမေးခွန်းပေးပြီးရင်ကော်မတီရဲ့ဒီမိုကရက်နဲ့ရီပပ်ဘလီကန်ရှေ့နေတွေကတစ်ဖက်ကိုမိနစ်30စီမေးခွန်းမေးခွန်းပေးဖို့အတွက်ကော်မတီဥက္ကဋ္ဌဂျယ်ရယ်နက်လာကစီစဉ်ထားတာပါရှေ့နေချုပ်ဘာကကော်မတီဝင်တွေရဲ့အမေးကိုဖြေဆိုဖို့သဘောတူပေမဲ့ရှေ့နေတွေရဲ့မေးခွန်းတွေကိုဖြေဆိုဖို့ညှင်းဆန်ပြီးတော့ဈာနာပွဲကိုမလာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အထက်လွှတ်တော်တရားရေးကော်မတီမှဗုဒ္ဓဟူးနေ့ကဈာနာပွဲအတွင်းမှာတော့အထူးဆောင်ရည်မှုမော်လာရဲ့အစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ရှေ့နေချုပ်ဘာကဖြေဆိုခဲ့ပါတယ်။တမရထရမ်ကတရားစီရင်ရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စမှာအထူးဆောင်ရည်မှုကအစီရင်ခံစာထဲမှာအပြစ်ကင်းမကင်းကောက်ချက်ချမှတ်ထားပေမဲ့ထရမ်အပေါ်ရာဇဝတ်ကြောင်းနဲ့အရေးယူနိုင်လောက်တဲ့အပြစ်မှုမမြောက်တဲ့အတွက်အပြစ်ကင်းတယ်လို့သူကဆုံးဖြတ်ကောက်ချက်ချခဲ့တာဖြစ်တဲ့အကြောင်းရှေ့နေချုပ်ကထွက်ဆိုသွားပါတယ်။
ယူအန်နိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေယာယီဖယ်ရှားထားတာကိုရပ်ဆိုင်ပြီးအမေရိကန်ကစီးပွားရေးတံခတ်မှုတွေတုံ့ပြန်မှုပြင်ဆင်နေပါတယ်။ယူအန်နိုင်ငံကရေနံတွေကိုအဓိကဝယ်ယူနေကြတဲ့နိုင်ငံ၈နိုင်ငံကိုယာယီခွင့်ပြုထားတဲ့အစီအစဉ်ကိုလည်းအမေရိကန်ကဆုံးသတ်တော်မှာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပေကတော့ယူအန်ဆွေးရပေါ်အပြင်းထန်ဆုံးဖိအားပေးသွားမယ်ကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံချိုင်းဌာနကလည်းယူအန်နိုင်ငံကနေပြပကိုရေနံလုံးဝမတင်ပို့နိုင်ဖို့နိုင်ငံတကာကအကြမ်းဖက်ဝါဒနဲ့ပြစ်ပတ်တွေကိုထောက်ပံ့ကူညီနေရတယ်မလုံနိုင်အောင်ဗန်ဒန်ရေးအရဖျက်တောက်ဖို့သမ္မတဒေါ်နယ်ထရန့်ဆွေးကကတိပေးထားတဲ့အတိုင်းအကောင့်ထဲပေါ်လိုက်တဲ့အစီအစဉ်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါသမ္မတထရန့်ဆွေးကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းပြီးအပြန်အလှန်အနေနဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေရှော့ပေါ်ပေးမယ်နိုင်ငံတကာသဘောတူညီချက်ကလည်းနှုတ်ထွက်ထားပါတယ်အီရန်ရေနံဝန်ကြီးဘိုင်ဂျန်ဇက်နာကတော့အီရန်ရဲ့ရေနံတွေကိုပြပလုံးဝမတင်ပို့နိုင်တဲ့အထိအမေရိကန်ကလုံနိုင်မှာမဟုတ်တဲ့အကြောင်းမနေ့ကပဲတုံ့ပြန်ပြောဆိုထားပါတယ်
တရုတ်နည်းပညာဆက်သွယ်ရေးဟွာဝေကုမ္ပဏီနဲ့ပတ်သက်တဲ့ဒီကပိတ်ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ချက်တွေပေါက်ကြားခဲ့မှုနဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးကိုယာရုကနေဖယ်ရှားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီး Gavin Williamson ကနေအစီအဝေးဆွေးနွေးချက်တွေပေါက်ကြားတဲ့ဆိုတဲ့ခိုင်လုံတဲ့အထောက်အထားတွေတွေ့ရတာကြောင့်ဝန်ကြီးချုပ် Theresa May ကယာရုကနေထုတ်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာမြန်နှုန်းမြင့် 5G Internet ကွန်ရက်သစ်ဖြန့်နှံ့နေရမှာဟွာဝေထုတ်ဆက်သွယ်ရေးပစ္စည်းတချို့သုံးဖို့အမျိုးသားလုံခြုံရေးကောင်စီစီဝေးပွဲတစ်ခုမှာဆုံးဖြတ်ခဲ့တဲ့ဆိုတဲ့သတင်းကို Daily Telegraph သတင်းစာကြီးမှပြီးခဲ့တဲ့လကဖော်ပြခဲ့ပါတယ်။အဲဒီနောက်ပိုင်းဒီသတင်းဘလို့ပေါက်ကြားတဲ့ဆိုတဲ့မေးခွန်းထုတ်เสียဖြစ်ခဲ့ပါတယ်။စုံစမ်းစစ်ဆေးမှုလုပ်ခဲ့တာမှာကာကွယ်ရေးဝန်ကြီး Williamson ကနေသတင်းပေါက်ကြားတဲ့ဆိုတဲ့အထောက်အထားတွေတွေ့ရတာကြောင့်သူ့ကိုယာရုကနေဖယ်ရှားခဲ့တယ်လို့ဝန်ကြီးချုပ်မေကအများပြည်သူကိုအသိပေးစာမှာရေးထားပါတယ်။ Gavin Williamson ကတော့သူ့စီကပေါက်ကြားတာမဟုတ်ဘူးလို့အခိုင်အမာညှင်းဆန်ပါတယ်။သူ့ကိုယာရုကနေမဖြုတ်ခင်ကိုသဘောနဲ့ကိုနှုတ်ထွက်ဖို့ဝန်ကြီးချုပ်ကအခွင့်အရေးပေးခဲ့ပေမဲ့နှုတ်ထွက်လိုက်ရင်သူအမားလှုပ်တယ်လို့ဝန်ခံရရောက်မှာမို့နှုတ်ထွက်ဖို့ညှင်းဆန်ခဲ့တယ်လို့လည်းဝန်ကြီးဝီလျံဆန်ကပြောပါရယ်အမျိုးသားလုံခြုံရေးကောင်စီစီဝေးပွဲတစ်ခုအတွင်းဝန်ကြီးတချို့ရဲ့စိုးရိမ်ကန့်ကွက်မှုတွေကြားက 5G ကွန်ရက်ဖြတ်ရင်တိတ်အရေးမကြီးတဲ့နေရာတွေမှာဟွာဝေကိရိယာတွေသုံးဖို့ဝန်ကြီးချုပ်ကဆုံးဖြတ်ခဲ့တဲ့ဆိုတဲ့သတင်းထွက်လာခဲ့တာပါဝန်ကြီးချုပ်ရုံးဘက်ကတော့ 5G ကွန်ရက်နဲ့ပတ်သက်လို့အပြည့်အစုံဆုံးဖြတ်ချက်မချရသေးဘူးလို့တုံ့ပြန်ခဲ့ပါရယ်
ဗီယိုအမေရိကန်တန်ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပြေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးလက်ထောက်ဝန်ကြီးဒေးဗစ်ဟေးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကိုသွားပါတယ်။ဒီနေ့ရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေမျိုးကလူမှုတိုင်းဝန်းနဲ့လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရေးနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာခဲ့ခဲ့ဖို့ရည်ရွယ်ထားတဲ့လက်ထောက်ဝန်ကြီးဟေးကခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့မနေ့ကမှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းမျှော်လင့်ရပါတယ်။မေလ၁ရက်နေ့ကနေ၃ရက်နေ့ထိခီးစဉ်တွင်မြန်မာစိုးရတာဝန်ရှိသူတွေနဲ့သာမကအရက်ဖက်လူမှုဖွဲ့စည်းကခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးဒီမိုကရေစီအတွင်းကူပြောင်းရေးပြစ်ခတ်တွေဆုံးသက်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြန်ရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအကြံတဲတွေကိုဖြည့်ရှင်းရေးကိစ္စတွေအာရုံစိုက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလဲခီးစဉ်မတိုင်ခင်မှာပဲနိုင်ငံခြားရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။ဝန်ကြီးဟေးရဲ့အာရှခီးစဉ်တွင်မြန်မာနိုင်ငံမတိုင်ခင်ထိုင်းအင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ပြီးမြန်မာနိုင်ငံခီးစဉ်ပြီးမှတော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာရှိတဲ့စစ်တိုင်း၅ခုမှာအပြစ်ကရက်ဆဲထားမှုကိုမေလ၁ရက်နေ့ကနေဇွန်လ30ရက်နေ့ထိကာကွယ်ရေးဦးစီးချုပ်ရုံးကတက်တန်းထုတ်လိုက်တဲ့အပေါ်မှာအမေရိကန်တပ်ရုံးကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံပုံမှန်ငြိမ်းချမ်းရေးအတွက်အားပေးကူညီသွားရေးနဲ့ပဋိပက္ခတွေအတွင်းဒုက္ခရောက်တဲ့လူမှုအတိုင်းဝိုင်းတွေအတွက်အကူအညီပေးရေးကိုအမေရိကန်ပြည်ထောင်စုကဆက်လက်ကတိပြုတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်တိုင်း၅ခုမှာအပြစ်ခံရဆဲရေးတက်တန်းတိုးကြောင်းကာကွယ်ဦးစီးချုပ်ရုံးကကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ရယူထားနေကိုယ်စားလှယ် Not Otsby ကကြိုဆိုခဲ့ပါတယ်အခုလိုတက်တန်းတိုးလိုက်တဲ့အတွက်မြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပိုမိုခိုင်မာအားကောင်းလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရယူထားနေကိုယ်စားလှယ် Otsby ကဖော်ပြပြောဆိုခဲ့တာကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပုတ်ထူးနေတော့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရသူကပြောကြားသွားပါတယ်။ပဋိပက္ခဒေသတွေမှာလူသားချင်းစာနာကြအကူအညီတွေအရေးပေါ်လိုအပ်နေသူတွေကိုအကူအညီပေးနိုင်ဖို့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်သွားဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့တွေကပြင်ဆင်နေတယ်လို့လည်းပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောပါတယ်။ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နေမြင်၅ခုမှအပြစ်ရကာလ၂လထပ်တိုးလိုက်တဲ့အတွက်အဲ့ဒီကာလအတွင်းမှာမိုင်းလအဖွဲ့ MNDAA တောင်းပလောင် TNLA KIA ကချင်လက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြား bilateral နှစ်ဖက်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့ဆွေးနွေးဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကပြောကြားခဲ့ပါတယ်။2020ပြည့်နှစ်မှာငြိမ်းချမ်းရေးကိုအကောင့်ထည့်ဖော်နိုင်ဖို့တပ်မတော်ဘက်ကအပြစ်ခတ်ရစရေးကာလထပ်တိုးခဲ့တာဖြစ်ပြီးတော့ဒီကာလအတွင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအချိန်အဟုန်မြင့်ဆောင်ရွက်သွားမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီအတွေ့ရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားခဲ့ပါတယ်။ဒါပေမဲ့အပြစ်ရထားတဲ့ဒေသတွေထဲမှာပြီးခဲ့တဲ့ရက်ပိုင်းနှစ်အတွင်းတိုက်ပွဲတချို့ရှိခဲ့ပါတယ်။
တိလင်္ကာနိုင်ငံမှာလူပေါင်း150ကျော်သေဆုံးခဲ့ရတဲ့ ခရီးယံပြားကြောင်းနေတဲ့ဟိုတယ်တွေမှာတက်ခတ်မှုတွေကြုံခဲ့ရပြီးနောက်လုံခြုံရေးအတွက်စိုးရိမ်တဲ့အကြောင်းရင်းတွေရှိနေတယ်ဆိုပြီးကက်သလစ်ခရီးယံခေါင်းဆောင်တွေကတနင်္ဂနွေနေ့ဘာသာရေးခန်းစားတွေကိုနောက်ထပ်သတင်းတစ်ပတ်ရန်နာလိုက်ပါတယ်။ထပ်မံရရှိတဲ့သတင်းတွေအရမူလကတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဘာသာရေးခန်းစားတွေကိုပြန်ဆက်နိုင်မှာမဟုတ်သေးတဲ့အကြောင်းကိုလံဘိုမြို့တော်ကကက်သလစ်ခရီးယံအသင်းတော်ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်ထက်ယဟန်မတ်မက်ကွန်ရန်ချစ်ရဲ့တည်ထက်အောင်မြင်ပွဲအခမ်းအနားကိုရုပ်မြင်သံကြားကနေထုတ်လွှင့်ပေးပါတယ်။တရုတ်နိုင်ငံနိုင်ငံအာဏာပိုင်တွေကတော့ပြီးခဲ့တဲ့ဧပြီလ22ရက်နေ့တနင်္ဂနွေနေ့ Easter ပွဲတော်မှာကြုံရတဲ့အကြမ်းဖက်တိုက်ခိုက်မှုဟာ IS စစ်သွေးကြွတွေကိုတစ္ဆာခံကြောင်းကြေညာထားတဲ့ဒေသခံစစ်သွေးကြွအုပ်စု National Tawhid Jamaat NTJ ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။
အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းလမ်းကြောင်းတက်နေတဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကယိုရန်ကနေလူပေါင်းသက်တမ်းနီးပါးကိုအိန္ဒိယအနာပိုင်တွေကဘေးလွတ်ရာကိုရွှေ့ပြောင်းပေးနေပါတယ်။ဘင်္ဂလားပင်လယ်အော်ဘက်မှာတိုက်ခတ်နေတဲ့ဖန်နီလိုနာမည်ရတဲ့ဆိုက်ကလုန်းမုန်တိုင်းဟာတောက်ကြနေ့နေ့လယ်ပိုင်းကျရင်လေတိုက်နှုန်းတနာရီကို128မိုင်နီးပါးနဲ့အိန္ဒိယနိုင်ငံအော်ဒီရှာပြည်နယ်ကိုဝင်ရောက်တိုက်ခတ်မယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အရှေ့ဘက်ကယိုရန်ကအထက်စိတ်ကန်းကြီးနှစ်ခုကိုတာဝန်ရှိသူတွေပိတ်ထားလိုက်တယ်လို့မြေနှိမ်ပိုင်းမှာနေထိုင်နေကြသူတွေဘေးကင်းရာပြောင်းရွှေ့နိုင်ဖို့အတွက်ထောင်ထဲချီတဲ့ကယ်ဆယ်ရေးတွေကကူညီပေးနေပါတယ်။ပြည်နယ်တွေကကန်ယူရန်ဒေသဘက်မှာနေထိုင်ကြသူ၈သိန်းလောက်ကိုဒီကနေ့ရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ပင်လယ်ထဲကိုရောက်နေကြတဲ့တံငါးတဲတွေကိုကမ်းပြန်လာကြဖို့ဆော့ဩထားတယ်လို့အော်ဒီရှာပြည်နယ်နဲ့ကဲ့ရဲ့အနောက်ဘန်ကောက်ပြည်နယ်ထဲမှာရှိနေနိုင်တဲ့ကဘာလက်ခီးတဲတွေကိုလည်းအပန်းဖြေကမ်းခြေတွေကနေထွက်သွားဖို့အတွက်တိုက်တွန်းထားပါတယ်။ဖန်နီလေပြင်းမုန်တိုင်းကြောင့်လျှက်စစ်တပ်အားပြတ်တောက်မှုတွေမိရထားနဲ့ကားလန်အသွာလာတွေလည်းထိခိုက်နိုင်တယ်လို့ကြိုတင်သတိပေးထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VO ကနေအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VO ရဲ့အင်တာနက်ဆိုင်မှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းရွာကအရက်သား290ကျော်ကိုမြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးနေတဲ့နေရာမှာပိုတူနေညသကောင်ကျော်ဒီကနေ့မနေ့အစောပိုင်းကပြစ်ခတ်မှုတွေဖြစ်တာကြောင့်6ဦးသေဆုံး10ဦးဒဏ်ရာရရှိပါတယ်။ဒီလူတွေဟာအေးအေးရခိုင်လက်နက်ကင်အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးနေတာပါ။လူအုပ်နဲ့လက်နက်လူရဲ့တိုက်ခိုက်လာတဲ့အခြေအနေကြောင့်ပြစ်ခတ်နေနေရင်အခုလိုသေဆုံးတာလို့စစ်တပ်ဘက်ကပြောပါတယ်။ဒေသခံတွေကတော့ရွာသားတွေကိုစစ်ဆေးရင်ပြစ်တက်ခဲ့တာလို့ပြောပါတယ်။ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်
။ရခိုင်လက်နက်ကန်အေအေဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးတန်တရာနဲ့အရသား300နီးပါးကိုစုပြီးထိန်းသိမ်းထားတဲ့ကြောက်တန်းရွာစာတင်ကျောင်းတစ်ခုထဲမှာဒီကနေ့မနေ့အစောပိုင်းတနအီကျော်ကပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။တမတော်သတင်းထုတ်ပြန်ရေးအဖွဲ့12ဘက်တွင်းမှုဘူမှုရုပ်စော်မင်းထွန်းကတော့ထိန်းသိမ်းခံထားရတဲ့လူအုပ်ကနေလက်နက်လုပြီးတိုက်ခိုက်ဖို့ကြိုးစားတာကြောင့်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်နေနေရင်အခုလိုထိခိုက်တန်ရာရတာဖြစ်ခဲ့တာလို့ VUA ကပြောပါရယ
်။နောက်မျိုးစင်းတော့မပါတဲ့အပင်သာပဲ200-300ရောက်လို့ကြာအဲ့ဒီအဆက်တွေကိုတောက်တန်းကြီးရတဲ့စာတင်ကြောင်းထဲမှာခစ်တာထိန်းသိမ်းထားတယ်ဒီလိုစစ်ဆေးမှုတွေကြောက်တယ်။ဒီနေ့မနေ့ငနာရီမှာတော့အဲ့ဒီစာတင်ကြောင်းတွေကနေလို့ကြာတယ်လို့လူကြီးလူငယ်နဲ့ဖတ်ပြကြတာတယ်လို့ကျွန်တော်တို့လည်းမနိုင်ရရတပ်ဖွဲ့ကအဆက်တွေရဲ့သမ်းတော့အဆက်တွေကိုဝိုင်းတိုက်ခိုက်လို့လာပါအကြောလို့ပဲဒီမှာကျွန်တော်တို့ကပထမဆုံးတော့ office တတိယလုပ်တယ်ပြီးရင်ကနဘဘောထောင်ကြီး6လပြခတာလုပ်တယ်ကျွန်တော်ကြီးဖတ်ဖို့နဲ့လက်လက်စီးမဲ့အနေထားပြီးဖြစ်လာတယ်အဲ့တော့ကျွန်တော်ပြန်လည်းပြခလိုက်ရတယ်ခုတော့စင်ကြီးရတာ6လောက်ပြီးတယ်6လောက်ခါရတယ်4လောက်ကတော့ထပ်ပြီးလွတ်လောက်သွားတယ်
တန်ရာရရှိတဲ့သူ10ဦးကတော့နေ့လယ်ပိုင်းမှာနိုင်ငံတကာကြက်ချင်တီအဖွဲ့အကူအညီနဲ့စစ်တွေဆေးရုံကိုပို့ဆောင်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒေသခံတွေနဲ့ဖမ်းဆီးခံရသူမိသားစုဝင်တွေရမှာတော့မြန်မာစစ်တပ်ကစစ်ဆေးရင်ဒေလူတွေကိုပြစ်ဒဏ်တာဆိုပြီးတရင်ဖြစ်နေပါရယ်တည်ဆုံခဲ့သူရုပ်အလောင်းတွေကိုကြောင်းရှိမှာပုံထားတယ်လို့ကြောက်တန်းဒေသခံလူက VOA ကိုပြောပါရယ်ပြစ်ကတ်မှုတွေဖြစ်ပြီးပြီးချင်းအစောပိုင်းမှာတန်ရာရရှိသူတွေကိုလည်းထုတ်မပေးခဲ့ဘူးလို့လည်းပြောပါရယ်
ကနေ့ခေါ်ထားတဲ့လူ950ကိုဒီနေ့ကမြေတနာရီသားမှာပါတန်စီကြီးပြတ်တယ်လို့6ရောက်တယ်6ရောက်တယ်ကဒီပြင်တယ်ဘာမှမဖြစ်စင်းလဲလို့ကသူကပြတ်တာဒီခေါ်တဲ့အလောင်းတွေအဲဒီကြောင်းချင်းမှာပုံထားတယ်ဒဏ်ရာရတဲ့ဒီလိုဆေးလင်းကူရတဲ့ဟူတဲ့ဒီအမမုံကမိသားစုတွေမုံရလို့ပြင်းတယ်ဘယ်လိုကြောင်းပြချင်းနဲ့တက်တယ်ဆိုတော့ရခိုင်တွေကအကုန်လုံးသူတို့မကျင်တယ်လို့တက်တယ်လို့ပြောတာပဲဘာပြမမရှိတဲ့လူတွေအဲဒီလူတွေကအေးမတရားမမပါရရတာရတာအဲ့ဒီဘာမှဖြစ်ဘူးဒီမှာလည်းမရှိဘူးအရင်က
တန်ရာရရှိထားတဲ့သူတွေစေယုံပို့ဖို့အတွက်ရွာလူကြီးတွေနဲ့တပ်နဲ့ညှိနှိုင်းတာတွေလုပ်ခဲ့ရတယ်လို့ပြည်ထောင်မဲဆန္ ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကပြောပါရယ်
။မနေ့ပိုင်းမှာကြာတော့
ကျွန်တော်ကလူကြီးတွေရောလူကြီးတွေခေါ်တော့သွားကြည့်တယ်အဲ့ဒီမှာ6ယောက်ပြည်တယ်7ယောက်တရားရတယ်ဟိုအမ်ဘူလန့်ကားကိုရေသေးတော့မျိုးကခေါ်တော့မရသေးဘူးကားကြီးရောမှရှိတယ်ဒါပေမဲ့ကားနဲ့ရေသေးတော့စေဘိုးဘိုးအတွက်ကားဒရိုက်ပါတွေကအကုန်လုံးပြီးဖမ်းထားတယ်ထင်မှာပါနေတယ်အဲ့ဒီလူတွေလည်းထုံးလို့မပေးဘူးနောက်ပိုင်းမှာတော့တန်ရရလူတွေကိုစီရီဘီယန်ကြေးရွာကိုတယ်ဆောင်ခွေရပြီအဲ့ဒီက ยอดานเนี่ยคนเสียขั้นกูสาดินจ้างเว้นเลยทิ้งทิ้งท้าพี่รอยี่ใครเล่นได้กันพวกเนี่ยเสียสามมือชีมือชีเนี่ยจะสิเสนีแล้ววะตีรักขันนี่ก็รอตาหายาตาดีพี่เดือดรู้เปลี่ยนไปไหมตาเป็กก็รอตีลูดีฮะอีเนี่ยเส้นเว้นนี่เดือดสุดยอดตันเดียเนี่ยสิเสนีวะเนี่ยยูอันนี้น่าตาใครมือดีเจ้าอายาตาละอีพวกล่าสุดละข้อยจะบุกเข้าเข็นนี่เดือดรู้ตั้มรอตัดเรื่องทุกอย่างอีพวกก็บุมูเจ้าสมินทงก็เปลี่ยวว่าเนี่ย
ยาบ้าบอกยิ่งมาทำไปใครจะรอมชีบเอาเนี่ยคือรู้ก็อีวัตถะชนะเสียเนี่ยคู่เพื่อนเพื่อนเสียเงาได้ตอนนั้นดูเป็นยานี่นะเด็กอ่ะมาแล้ววิญญาณอะไรเข้ามาที่อาบ้าตัวนี้วิญญาณอะไรเราจะบุตรแค่เท่เลยยี่โน่เราจวนอะไรเนี่ยไม่เคยได้ใช้จ่ายเลยวิญญาณเนี่ยเจ็บขนาดเลยสิอะไรหรอมาเดี๋ยวมึงชอบมาดูรูปยานี่เดียวจ้ะยี่ขาดมึงชีอยากให้พี่เนี่ยด้วยมั้ยอย่ามาเสียตั้งเนี่ยอยากให้เล่นในการอีพวกรู้จ้ะใต้พวกรู้
Lakani, Pansi, Ting Ting Tare, Miaumune, Laka Yada, Nasakon Unaga, Tong Tison Dakadalu, Miaumunema, Tika Muruja, the Janjani Munema, Bono Jiwada, the Utisomi, the Utanya Yashikevare. Every Latoya Nimale, Purida Mune, signing down the Nida Waima, Soya Tagani, Lijangani, Picata Jow, Jordan, Nautamanetti Zomi, Seto Utaya Yashikevare, Mala Nasadia Nimale, Purida Mune, see down your Dema, Laneji Lenanga, Pika Kayamuja, Jordan Nauti Zomi, Amyabia, Tanya Yashikevare, Dilu Pika Muha, Eina Taipu Pira Jalu, Tamura Bega Pioso Nidlu, Tirakan Yadari Garo, Taipu Pipwara Mashiba, Tamura Bega, the Peta Pika de Subi, Sosue Mugule, Shiniba.
နိုင်ငံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခုတစ်ခါတင်ပြချင်တာကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပကားတွေကိုကူညီဖြေရှင်းရေးအတွက်နီလန်းရှာဖို့မြန်မာနိုင်ငံကိုတောင်းရကြရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနနိုင်ငံရေးရလက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာဒီကနေ့စစ်တွေမြို့ကိုတွားရောက်ပြီးပြည်နယ်လ
၃ရက်ကြာလာရောက်တဲ့အမေရိကန်နိုင်ငံရဲ့ဌာနနိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာခီးစဉ်အတွင်းမြန်မာစိုးရတာဝန်ရှိသူနေတဲ့သမကအရက်ဖက်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးဒီမိုကရေစီအသွင်ကူးပြောင်းရေးပဋိပက္ခတွေအဆုံးသတ်ရေးငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင်းမြတ်ရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအကြအတဲတွေကိုဖြည့်ရှင်းရေးကိစ္စတွေကိုအာယုံဆိုင်ဆွေးနွေးသွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာတာဖြစ်ပါတယ်။လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာဒီကနေ့စစ်တွေမျိုးကိုရောက်သွားပြီးပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာနဲ့တွေ့ဆုံခဲ့ကြောင်းရန်ကုန်အမေရိကန်တန်ယုံပြောခွင့်ရအာရီယာနီမန်ဒရင်းက VOA ကိုပြောပါတယ
်။ In Rakhine State he met with the parliament speaker.
ရခိုင်ပြည်နယ်ရောက်နေစဉ်အတွင်းလွှတ်တော်ဥက္ကဋ္ဌအပါအဝင်ရမိရပ်ဖရီနဲ့တွေ့ဆုံခဲ့ပါတယ
်။လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာပြည်နယ်လွှတ်တော်ဥက္ကဋ္ဌကိုလွှတ်တော်အဆောက်အဦးမှာတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။အလားတူပဲရမိရပ်ဖရီနဲ့တွေ့ဆုံတာမှာလည်းစစ်တွေမျိုးကအောင်မင်္ဂလာမွတ်စလင်ရောက်ွက်ကိုတွားရောက်ပြီးတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ထောက်ဝန်ကြီးအနေနဲ့ပြည်တွင်းနေရရွှေပြောင်းနေထိုင်နေကြတဲ့ဒုက္ခသည်စခန်းတွေကိုတော့တွားရောက်ခဲ့ခြင်းမရှိဘူးလို့သိရပါတယ်။လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာမြန်မာနိုင်ငံဒီမိုကရေစီအတွက်ကုပြောင်းရေးလုပ်ငန်းစဉ်တွေမှာအမေရိကန်ဘက်ကဘယ်လိုကူညီပံ့ပိုးပေးဖို့လိုမလဲဆိုတာနဲ့ရခိုင်ပြည်ထောင်စုကကူညီဖြည့်ရှင်ရေးအတွက်နီလန်နေရှာဖို့ရောက်လာခြင်းဖြစ်ကြောင်းလည်းအာရီယာနီမန်ဒရင်းကအခုလိုဆက်ပြောပါတယ
် The entire trip here and certainly what he wanted to hear from the civil society and
လက်ထောက်ဝန်ကြီးရဲ့ခီးစဉ်ရည်ရွယ်ချက်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လဲဆိုတာကိုအစိုးရတာဝန်ရှိသူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အမြင်သဘောထားတွေကိုကြားသိနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေကိုပေးနိုင်မဲ့နည်းလမ်းတွေရှာဖွေဖို့လာရောက်ခြင်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအတွက်1988ခုနှစ်ကစလို့တောက်လျှောက်ကူညီပေးခဲ့တာမှာလွန်ခဲ့တဲ့နှစ်30ကျော်အတွင်းအဲ့ဒီမူဝါဒဟာတိတိတသားပြောင်းလဲသွားခဲ့ခြင်းမရှိဘူးလို့လည်းအာရီယာနီမန်ဒရင်းကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနနိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်နဲ့ဗုထုနေကတွေ့ဆုံခဲ့ကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတစ်ခုဖြစ်တဲ့ AAPPB နိုင်ငံရေးအကြီးအကဲကွန်ကြီးဆောင်လျှောက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရမှုကိုဘူကြီးကလည်းမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးဖြစ်စဉ်တွေကိုလက်ထောက်ဝန်ကြီးနဲ့ဆွေးနွေးပြခဲ့ကြောင်းအခုလိုရှင်းပြပါတယ
်အဓိကပြောဖြစ်တာကမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတော့လူခွင့်ရေးအခြေအနေအဲ့ဒါတွေကိုကျွန်တော်ပြောပြကြတယ်ပြောပြကြပြီးရကကြတော့မြန်မာနိုင်ငံရဲ့ဒီအခြေအနေတွေတိုးတက်လာဖို့အတွက်ဟိုဘယ်လိုမျိုးတွေလုပ်တင်ကြလဲပေါ့အဲ့ဒါကိုတော့သူတို့မေးပါတယ်မေးတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအလုတ်ကင်ဖန်တီးရေးဆိုတာလေဒီဒီမိုကရေစီရေးတဲ့ဒီမိုကရေစီအကြောင်းလေးတော့အရေးကြီးတဲ့အရာတစ်ခုဖြစ်တယ်ပိတ်ဆို့နေရုံတစ်ခုခဲနေတော့ကျွန်တော်တို့ကအလုပ်မဖြစ်ဘူးပိတ်ဆို့တာလေပိတ်ဆို့တာရှိတယ်လို့တစ်ဖက်ကလည်းပူးပေါင်းဆောင်ရွက်မှုတွေ pressure engagement လို့ခေါ်တဲ့မျိုးတွေနဲ့ကျွန်တော်တို့သွားတင်တယ်လုတ်ကင်ဖန်တီးရေးကိစ္စတွေကိုကျွန်တော်တို့လည်းတစ်ဖက်ကလည်းလုတ်တင်တယ်ဆိုတော့မျိုးတွေကိုကျွန်တော်တို့ဘက်ကပြောပါတယ
်အထူးသဖြင့်တော့ရခိုင်ပြည်နယ်အပါအဝင်တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စတို့ကိုအလေးပေးဆွေးနွေးပြခဲ့တယ်လို့လည်းကိုဘူကြီးကပြောပါတယ
်ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားတွေအခြေအနေတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဖြစ်လာတဲ့အဓိကအကြောင်းအဲဒီအဓိကအကြောင်းနဲ့မှာဒီပြည်ရင်းစစ်ဖြစ်နေတာဥပမာဆိုလို့ရှိရင်ရခိုင်မှာဆိုလို့ရှိရင်အေအေနဲ့တိုက်ပွဲဖြစ်နေတဲ့အတွက်ဒီရောသီရောသားတွေကအဖမ်းခံနေရတဲ့အခြေအနေရှိတယ်အဲ့လိုပဲဒီကချင်နဲ့ချမ်းမြောက်မှာလည်းအဲ့လိုတိုက်ပွဲတွေပြန်ပြီးဖြစ်လာတာမျိုးတွေရှိတယ်ဒါရင်အခြေအနေတွေကတော့ဒီဒီမိုကရေစီတော့တဲ့အခါမှာတော့အနောက်ဆက်ဖြစ်နေကြတဲ့မျိုးတွေဖြစ်တယ်။ဒီလိုစစ်ပွဲတွေအနေဆုံးရပ်တန့်တော့ဖို့အတွက်တော့သူတို့ဘက်ကဘာတွေကျူးစားဆောင်ရွက်လို့ရမလဲ။ဘောတန်တမန်ကြီးအနည်းလမ်းတွေရ။ပြီးတဲ့အခါကျတော့တရုတ်ရဲ့ကောင်းမှုမှုမြန်မာနိုင်ငံမှာအဲ့တရုတ်ရဲ့ကောင်းမှုမှုတွေအကြောင်းကိုလည်းကျွန်တော်တို့ကြေကြေပြန့်ပြန့်ဆွေးနွေးပြတာလည်းရှိပါသေးတယ်။နောက်ပြီးတဲ့အခါကျတော့လက်ရှိရှိနေတဲ့အစိုးရရဲ့အခက်အခဲပေါ့။အဲ့ဒီအခက်အခဲတွေကိုကျွန်တော်တို့ဒီအစိုးရနဲ့ဘယ်လောက်ထိပြုမှုနေလဲ။တိုးတိုးဆွေးနွေးလို့ရမလဲပေါ့။ဒါတွေကိုလည်းကျွန်တော်တို့အကြမ်းမင်းဆွေးနွေးပြတာပေါ့နော်သိအသေးစိတ်ကြီးတော့လည်းမဟုတ်ဘူးသူ့တွေ့ရတဲ့အချိန်ကလည်းဒီ91 out ပဲရှိတဲ့အခါကျတော့အများကြီးတော့လည်းဆွေးနွေးပြတာမျိုးတော့တကယ်ရှိပါဘူ
းအမေရိကန်နိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာမနေ့ဖြန်မှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကမနေ့ဖြန်တောက်ကြနေနောက်ပိုင်းမှာပြန်မထွက်ခွာခင်တယ်လီကွန်ဖရင့်စ်ကတဆင့်တင်းစားရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာအာရှနဲ့အရှေ့အာရှခီးစဉ်တစ်စိတ်တစ်ဒေသအဖြစ်နဲ့အင်ဒိုနီးရှားထိုင်းနိုင်ငံတို့ကတဆင့်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးသူ့ခီးစဉ်တစ်ခုလုံးမှာမြန်မာနိုင်ငံမှာအကြဆုံး၃ရက်ကြာနေထိုင်တာဖြစ်တယ်လို့သိရပါတယ်။လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာမြန်မာနိုင်ငံကနေဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးရဲ့ရခိုင်ခီးစဉ်အကြောင်းကိုစော်ဝင်းလိုင်ပြောပြသွားတာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။မနက်ဖြန်မေလ3ရက်နေ့ဟာကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကမ္ဘာနေရာအနှံပြားမှာတော့သတင်းသမားတွေဟာရန်လိုချင်းချောက်မှုတွေနဲ့ပိုပြီးရင်ဆိုင်လာနေရပါတယ်။နိုင်ငံတကာသတင်းမီဒီယာစောင့်ကြည့်အဖွဲ့ကထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာသစ်အရ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်ထိခိုက်ကြာဆင်းလာနေပြီးဒီလိုဖြစ်ရတာဟာတစိကြပိုင်းအဖြစ်သတင်းနောက်တွေအပေါ်ရန်လိုမှုတွေတိုးလာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။သတင်းလွတ်လပ်ခွင့်ကဘာကြောင့်အရေးကြီးသလဲဆိုတာကို Red Evan Sensteran ရဲ့အခုတစ်ပတ် plugin အစီအစဉ်မှာတင်ဆက်ထားတာကို VOA သတင်းတော့ Jesus O'Neil ကသတင်းပေးပို့ပါတယ်။ကိုရန်နိုင်ကပြောပြမှာပါ
။ဂေါ်မာရှိတဲ့အာနာရှင်အစိုးရတွေကမီဒီယာတွေဘက်မှတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ကြိုးစားလာနေရတဲ့အမျှကမ္ဘာတဝန်းကသတင်းတော့တွေဟာလည်းပြစ်မှတ်ထားခံလာနေရပါတယ်။နေသီမကြာသတင်းသမားများအဖွဲ့ရဲ့လေးလာတွေးရှိချက်အသစ်အရအကြောက်တရားတန်ကြာလဲနေတာကကမ္ဘာတဝန်းနဲ့အမေရိကန်နိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့ပြောပါတယ်။အချို့တွေကတော့ဒါဟာဒီမိုကရေစီစနစ်ရဲ့တောက်တိုင်တွေကိုတိုက်ခိုက်တာဖြစ်တယ်လို့ပြောပါရယ်။ Robert Mahoney သတင်းသမားများကာကွယ်ဆောင်ရှောက်ရေးကော်မတီအဖွဲ့ကဒုတိယအမှုဆောင်ညွှန်ကြားရေးမှူးဖြစ်ပါရယ်
။ That's the journalists are really on the front lines of holding governments accountable.
အစိုးရတွေတာဝန်ခံမှုတာဝန်ယူမှုရှိစေဖို့နဲ့ပွင့်လင်းမြင်သာမှုရှိစေဖို့အတွက်သတင်းတော်တွေကရှေ့တန်းကအမှန်တကယ်ဥဆောင်တိုက်ပွဲဝင်နေတာပါ။လူတွေရဲ့အခွင့်အရေးတွေဘာဖြစ်နေလဲ။သူတို့ပေးထားတဲ့အခွင့်အရေးတွေကိုဘယ်လိုသုံးနေသလဲ။သတင်းသမားတွေမရှိဘူးဆိုရင်အစိုးရရဲ့အနေနဲ့အဲ့ဒီအခွင့်အရေးတွေကိုကန့်တတ်တဲ့မူဝါဒတွေချမှတ်လာနိုင်တယ်လို့အားဒီလေစာမှုတွေကလည်းတိုးလာမှာဖြစ်ပါတယ
်။ Cyber တိုက်ခိုက်တာဖန်ဆီးရေးယူတာပြန်ပြီးဆွဲတာတွေကသတင်းမီဒီယာတွေကိုချိန်ချောက်ဖို့အတွက်အသုံးပြုလာနေတဲ့နည်းလမ်းတချို့ဖြစ်ပြီးတော့တချို့ကိစ္စတွေမှာဆိုရင်တပ်ဖြတ်တဲ့အထိပါဖြစ်လာနေပါတယ်။တရုတ်နိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတွေဟာကမ္ဘာမှာသတင်းလွတ်လပ်ခွင့်ကိုအချိုးဖောက်ဆုံးနိုင်ငံတွေဖြစ်တယ်လို့ဒီအစိုးရခန်းစာကဆိုပါတယ်။ဒါပြင်အမေရိကန်နိုင်ငံမှာဆိုရင်လည်းအစိုးရထိပ်ပန်းအရာရှိတွေကိုဝေဖန်တဲ့သတင်းမီဒီယာတွေကိုသတင်းတူတွေသတင်းမှားတွေလို့ဖော်ပြတာကြောင့်အမေရိကန်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာမနစ်ကတည်းကစာရင်သုံးမှတ်ကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကသူတို့အလုပ်ဆက်လုပ်နိုင်အောင်အကာအကွယ်ပေးထားတယ်လို့သတင်းတောက်တွေကပြောပါတယ်။ Amanda Bennett ဟာ VOA ရဲ့ညွှန်ကြားမှုဖြစ်ပါတယ်
That's the difference between us and a lot of the other countries, which is
ကျမတို့နိုင်ငံနဲ့တခြားနိုင်ငံတွေအတော်များများကြားမှာကွာခြားတဲ့အချက်ကတော့တရားဥပဒေစိုးမိုးရေးပါကျမတို့စီမံကတရားဥပဒေစိုးမိုးမှုရှိတယ်လေဥပမာပြောရရင်ကျမတို့ VOA ကို American အစိုးရကငွေကြေးထောက်ပံ့ထားတယ်ဆိုပေမဲ့လေကျမတို့ကိုတီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်အောင်ဥပဒေတွေနဲ့ပြဋ္ဌာန်းထားပါတယ်ဒါကြောင့်မလို့ကျမတို့ဟာအမှန်တကယ်လွတ်လပ်စွာပြောဆိုနိုင်တာလေဖြစ်ပါတယ
်တချိန်ကအာရှမှာသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတခုလို့ချီးကျူးခံရတဲ့ဖိလစ်ပိုင်နိုင်ငံမှာဆိုရင်လေအခုဆိုရင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမီဒီယာတွေကိုဆက်လက်ချိန်ချောင်းနေတဲ့အတွက်သတင်းသမားတွေအပေါ်မှာရန်လိုမှုတွေပို့ပြီးတော့များလာနေပါတယ်။ Maria Ressa ဟာ Rebler သတင်းမီဒီယာရဲ့အမှုဆောင်ရာရှိချုပ်နဲ့ Editor ချုပ်ဖြစ်ပါတယ
်။ If you look in the last 14 months, the Philippine government
လုံခဲ့တဲ့ဆယ်လေးလကိုပြန်ကြည့်ရင်ဖိလစ်ပိုင်အစိုးရကျမတို့ကိုတရားစွဲတာဆက်တမှုရှိပါတယ်။နှစ်လအတွင်းကျမအနေနဲ့အမခံ၈ကြိမ်ယူခဲ့ရပြီးတော့ပြီးခဲ့တဲ့၅ဘက်ကဆိုရင်၂ကြိမ်ဖမ်းခံရတယ်၊တစ်ကြိမ်ထိန်းသိမ်းခံခဲ့ရပါတယ်။
မြန်မာနိုင်ငံမှာဆိုရင်လည်း2019ခုနှစ်ကရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံမှုနဲ့ပတ်သက်ပြီးတော့သတင်းရေးသားခဲ့တာကြောင့်ထောင်ဒဏ်9နှစ်ချမှတ်ခံခဲ့ရတဲ့ရိုက်တာသတင်းတော်2ဦးရဲ့အယူခံကိုတရားလွတ်တော်ချုပ်ကပြီးခဲ့ဧပြီလကပယ်ချခဲ့ပါတယ်။စတီဗန်ဂျေအက်ဒလာဟာရိုက်တာသတင်းဌာနရဲ့အက်ဒီတာချုပ်ဖြစ်ပါတယ်။
The case was clearly a setup. It was clear in every aspect. One of the
ဒီမူကဘေဘက်ကကြည်ကြည်တက်တက်ဆင်ပြီးဖန်နေဆိုတာရှင်းပါတယ်။ရဲတပ်တွေတွေကတယောက်ကဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးသူစီမှာမှတ်တမ်းမှတ်ထားတာတွေရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒါတွေကိုသူမီးရှို့ဖျက်ဆီးလိုက်ပါတယ်။နောက်တစ်ယောက်ဆိုရင်လည်း तू ဘာပြောရမလဲဆိုတာမေ့မသွားအောင် तू လက်ပြီးမှရေးထားတယ်လို့ဆိုပါတယ်။တတိယတယောက်ကလည်းကျွန်တော်တို့သတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းဖို့အတွက်သူတို့ကိုညွှန်ကြားခဲ့တယ်လို့ထွက်ဆိုသွားပါတယ်။သူတို့ဖမ်းခံရတာဟာဒီလူသားမှုကြီးနဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြခဲ့လို့ဆိုတာရှင်းပါတယ်
။ဒီအစီရင်ခံစာရတော့ကဘာမှသတင်းမီဒီယာလွတ်လပ်ခွင့်အရှိဆုံးကနော်ဝေးနိုင်ငံဖြစ်တယ်ဆိုပြီးတော့ပေါ်ပြထားပါတယ်ခင်ဗျာ
ကမ္ဘာတဝှမ်းကသတင်းလွတ်လပ်ခွင့်နေ့အကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်တင်ပြခဲ့တာပါမြန်မာတပ်မတော်ကမြန်မာပြည်အရှိမြောက်ပိုင်းစစ်တိုင်း၅ခုမှာယာယီအပြစ်ရစဲခြင်းတပ်တန်းနောက်ထပ်၂လတိုးလိုက်တာနဲ့ပတ်သက်လို့လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာကျွန်တော် VOA ရဲ့အစီအစဉ်တွေကိုဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်။ဖင်နီဆိုလာနိုင်ငံမှာယာယီသမ္မတဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွာကွဲတို့ကဒီနေ့စတင်မဲ့ဆန္ဒပြလှုပ်ရှားမှုကနေအထူးသဖြင့်တရားထီဆင်နွှဲသွားမယ်ကြောင်းပြောဆိုလိုက်ပါတယ်။လူလူအောင်ကြောင့်မှုနဲ့သမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုယာယီကနေအမြန်ဆုံးဖယ်ရှားနိုင်မှုအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်နောက်ဆက်ခဲ့တဲ့ရုရှားနဲ့ Trump CEO ရဲ့အဖွဲ့တာဝန်ရှိသူတွေကြားပူးပေါင်းကြံစည်ခဲ့တာလည်းရှိမရှိအစီရင်ခံစာနဲ့ပတ်သက်လို့အောက်လွှတ်တော်ဂျာနာဝဲဟိုရှေ့နေချေဝီလျံဘာတက်ရောက်မှာမဟုတ်ပေမဲ့ဂျာနာဝဲကိုစီစဉ်တိုင်းဒီနေ့ဆက်လုပ်သွားဖို့ရှိပါတယ်အောက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ဂျာနာဝဲမှာတရားသူရေးချုပ်လာရောက်ထွက်ဆိုမူလာတော်ကစီစဉ်ထားရမယ်လဲမနေ့နောက်မင်းကမှပဲမလာဖြစ်တော့တဲ့အကြောင်းအကြောင်းကြားခဲ့တာပါUN နိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေယာယီဖယ်ရှားထားတာကိုရပ်ဆိုင်ပြီးအမေရိကန်ကစီးပွားရေးတန်ခတ်မှုတွေတိုးမြင့်မှုပြင်ဆင်နေပါတယ်။ UN နိုင်ငံကရေနံတွေကိုအဓိကဝယ်ယူနေရတဲ့နိုင်ငံရှင်းနိုင်ငံကိုယာယီခွင့်ပြုထားတဲ့အစီအစဉ်ကိုလည်းအမေရိကန်ကအဆုံးသတ်တော့မှာပါ။အမေရိကန်နိုင်ငံချဲဝင်ကြီးမက်ပွန်ပီယိုကတော့ UN အစိုးရပေါ်အပြင်းထန်ဆုံးဖိအားပေးသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးလက်ထောက်ဝန်ကြီးဒေးဗစ်ဟေးရဲ့မြန်မာနိုင်ငံခီးစဉ်တွင်မတိမငြိမ်ခြေနေတွေကြုံရတဲ့ရခိုင်ပြည်နယ်ကိုလည်းတွားရောက်ခဲ့ပါတယ်။ဒီနေ့ရခိုင်ပြည်နယ်ခီးစဉ်တွင်ပြည်နယ်လွတ်တော်ဦးထဦးဆန်ကျော်လာနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေမျိုးကလူမှုတိုင်းဝိုင်းနဲ့လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာကဲကပ်ဖို့ရည်ရွယ်ထားတဲ့လက်ထောက်ဝန်ကြီးဟေးကခီးစဉ်နောက်ဆုံးလေးဖြစ်တဲ့မနက်ဖြန်မှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြမယ်လို့လည်းပြောလဲရပါတယ်မေလာတရက်နေ့ကနေ2ရက်နေ့ခီးစဉ်အတွင်းမြန်မာစိုးရတာဝန်ရှိသူတွေနဲ့သာမကအရက်ဖက်လူမှုဖွဲ့စည်းကခေါင်းဆောင်နေနဲ့ပါတွေ့ဆုံသွားမှာပါ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေ့အတွက်စီစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံညနေ့ဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနေ9နာရီအထိလိုင်းနိုမီတာ7925တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.